ဒီမနက်ရဲ့စီးပွားရေးပုံကြုံမှုဟာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့ဒီခါဒီနေ့ရေးပါဝင်ကြီးရင်းကြီးကစိတ်ခုံမှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံဝေဖွဲ့ IMF ကပြောလိုက်ပါရဲ့အဲဒီလူဦးရေနဲ့မဟာဗျူဟာကျရဲ့ရင်းနှီးနှီးထားရဒီရှိစီးပွားရေးလာလာပြီးအားကောင်းနေစေဖြစ်ပေမဲ့ပျော်လင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်း IMF ကိုယ်စားဖွဲ့ရဲ့မြန်မာနိုင်ငံကြီးတဲ့ဆုံးသက်ပြီးဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အခုတော့မှစီးပွားရေးပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြည်ပဖို့ကလုံးလုံးမှာတိုးတက်မှုတွေရှိခဲ့ပြီးသူတို့ချင်းရင်းနှီးနဲ့တန်းဝင်ကဝင်ဝင်ကြောက်2019-2018ဘဏ္ဍာနှစ်မှာပုံပြမှုနှုန်း 6.4% လို့ရှိခဲ့ရာက2018-2019ဘဏ္ဍာနှစ်မှာတော့ 6.5% လို့ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ဒီပတ်တရရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည့်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေဒိဋ္ဌာစောင့်ကြည့်နေကြကြောင်းမကြာခဲ့တဲ့နှစ်တွေအတွက်ရုံနေခဲ့တဲ့အကြောင်းလည်းပြောဆိုထားပါ။စီးပွားပုံပြမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဘဏ္ဍာရေးလုံခြုံရေးကွာချရာလည်းအရင်ကနှစ်က300%လောက်ရှိနေရာက3.5%လောက်ထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်။ဘဏ္ဍာရေးသုံးချက်လုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာစီးပွားရေးအားနည်းနိုင်တယ်လို့ဘတ်စနစ်ပြန်လည်တည်ဆောက်ဖို့နဲ့အရင်ကမတည်မှုတွေကျန်ကြနေမယ်ဆိုရင်ဘဏ္ဍာရေးကဏ္ဍမှာအမြင်ရှိနေတယ်လို့လည်းပြောပါတယ်။ဒီခါကြီးထဲမှာလူငယ်ရေးစက္ကနာနဲ့လူသားရေးစံနာမှုဆိုင်ရာအချက်အသေးတွေဟာတိုက်ပြည်စီးပွားရေးအတွက်စိန်ခေါ်မှုတစ်ခုရှိနေစေဖြစ်ပြီးကမ္ဘာတဝန်းကွန်မြူနတီမှာမှုတွေဈေးကွက်မတည်ငြိမ်မှုတွေရင်းနှီးဆိုင်ဆိုင်မြင့်တက်မှုတွေနဲ့ပြည်နယ်ငယ်စီးပွားရေးတိုးတက်မှုနှိမ့်ကွင်းမှုတွေအားလည်းမြန်မာနိုင်ငံစီးပွားရေးပေါ်ရက်ဆက်လာနိုင်တဲ့အကြောင်း IMF ကတတိပေးထားပါတယ်။